အဖရိကဝက်တုတ်ကွေးရောဂါဖြစ်လာနိုင်ခြင်းရှိတဲ့အတွက်ကြိုတင်ကာကွယ်တဲ့အနေနဲ့ဝက်အကောင်းကြီး200ကျော်ကိုတုတ်တင်ခဲ့တယ်လို့ထိုင်းအာဏာပိုင်တွေကအင်ကာနေ့မှာတည်ပြပါတယ်။ထိုင်းနိုင်ငံမှာဝက်တုတ်ကွေးရောဂါဖြစ်ပေါ်မှုရှိမရှိအတိအကျမသိရသေးပေမဲ့အိန္ဒိယ၊မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာဝက်တုတ်ကွေးနဲ့တိုက်ဆုံမှုရှိကြောင်းအတည်ပြုချက်တွေရထားတာကြောင့်အခုထိုင်းအာဏာပိုင်တွေကပထမဆုံးဖြစ်တဲ့အရေးယူဆောင်ရွက်လိုက်တာပါ။မြန်မာနိုင်ငံကနေ12မိုင်ခွဲလောက်အကွာမှာရှိတဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မှာဝက်နှကောင်ထူးဆန်းစွာတိုက်ဆုံခဲ့တဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့ခုလိုဝက်တွေကိုတုတ်တင်ခဲ့တာလို့ထိုင်းမွေးမြူရေးဌာနကပြောပါတယ်။အခုတုတ်တင်ခဲ့တဲ့ဝက်တွေဟာဖျားနာပြီးတိုက်ဆုံသွားတဲ့ဝက်နှကောင်ရှိတဲ့နေရာကနေမိုင်ဝက်အတွင်းမှာမွေးထားတဲ့ဝက်တွေဖြစ်ပါတယ်။တိုက်ဆုံတဲ့ဝက်တွေရဲ့သွေးနဲ့တ िश ူးနမူနာတွေကိုဓာတ်ခွဲခန်းတွေကိုပေးဖို့စစ်ဆေးထားတာဖြစ်ပြီးဓာတ်ခွဲခန်းရလကတော့14ရက်လောက်ကြာမြင့်နိုင်တာဖြစ်ပါတယ်။အာဖရိကဝက်တုတ်ကွေးရောဂါဟာပြီးခဲ့တဲ့ဩဂုတ်လထဲမှာတရုတ်နိုင်ငံမှာတွေ့ရှိခဲ့တာဖြစ်ပြီးတရုတ်နိုင်ငံကဝက်အားလုံးရဲ့ရာဂိုင်းနှုန်း40လောက်ကိုတုတ်တင်ပစ်ခဲ့ရတာပါ။အဲ့ဒီအချိန်ကစပြီးအာရှတထွားပြင်မွန်ဂိုလီးယား၊ဗီယက်နမ်၊ကမ္ဘောဒီးယား၊လာအိုစ်၊မြန်မာ၊ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတွေကိုပြန့်နှံ့သွားခဲ့ပါတယ်။